နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အင်ဒီဂျင်မြောက်ကိုရီးယားနိုင်ငံအပေါ်မှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကတနိုင်ငံချင်းစီအလိုက်တံခါးပိတ်ဆို့မှုအသစ်တွေကိုအသီးသီးချမှတ်လိုက်ပါတယ်ကုလသမဂ္ဂကအခုသတင်းပတ်အစောပိုင်းမှာမြောက်ကိုရီးယားနိုင်ငံကိုတံခါးပိတ်ဆို့မှုအသစ်တွေလုပ်မယ်လို့ကြေညာတာကိုမြောက်ကိုရီးယားဆိုရကတုံ့ပြန်သွားမယ်လို့ကတိပြုလိုက်ပြီးတဲ့နောက်အခုလိုတံခါးပိတ်ဆို့မှုအသစ်တွေလုပ်ဖို့ကြေညာချက်တွေတောက်ချနေကထွက်လာခဲ့တာပါတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကမြောက်ကိုရီးယားအပေါ်တံခါးပိတ်ဆို့မှုတွေလှုပ်ထားပြီးသားလည်းဖြစ်ပါတယ်ကုလသမဂ္ဂကနေမြောက်ကိုရီးယားနိုင်ငံကိုတံခါးပိတ်ဆို့မှုတွေလှုပ်ထားတာကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံဟာမြောက်ကိုရီးယားနဲ့ကုန်စည်မှုမရှိသလောက်ဖြစ်ပြီးအခုထပ်ပြီးတော့ချမှတ်လိုက်တဲ့တံခါးပိတ်ဆို့မှုဟာတကယ်တမ်းတော့ပြယုတ်တသက်သာဖြစ်တယ်လို့ပြောမှာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်နျူကလ িয়ার ဆန်သက်မှုကအဲ့ဒီနှစ်နိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်မှာတံခါးပိတ်ဆို့မှုအသစ်တွေလှုပ်စေခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားသမ္မတခင်ဂျုံအွန်ရဲ့ထိပ်တန်းချန်ပီယံတစ်ယောက်ဖြစ်တဲ့ချိုယောင်ဟေးနဲ့ဟွမ်ပြောင်ဆိုတို့ကိုလည်းတောင်ကိုရီးယားဆိုရကတားမြစ်ပိတ်ပင်လိုက်တယ်လို့ပြည်ပကဒုံးကျည်နဲ့နျူကလ িয়ার ရေးကြောင်းကျင်သူတွေမြောက်ကိုရီးယားကိုမတွားရဘူးလို့လည်းတားမြစ်လိုက်ပါတယ်။ဂျပန်နိုင်ငံကတော့မြောက်ကိုရီးယားကစိတ်ကန်းတွေမှာစိုက်ကရဖို့ရှိတဲ့သင်္ဘောတွေကိုဂျပန်နိုင်ငံထဲကိုပေးဝင်မှာမဟုတ်တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ဆက်နွယ်သူတွေနဲ့အဖွဲ့တွေရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်တယ်လို့တောက်ကြနေကကြေညာလိုက်ပါတယ်ခင်ဗျာ။